အမေရိကန်နဲ့တရုတ်တို့ကြားဆက်ဆံရေးအဆင်မပြေဖြစ်နေကြပါပဲ။အတူရှင်တွဲနေထိုင်ရေးအတွက်နီလန်းရှာဖို့လိုအပ်တယ်လို့နီလန်းလည်းရှာနိုင်ပါတယ်လို့အမေရိကန်ဗန္နာရေးဝန်ကြီးဂျန်နက်ဂျာလင်းကချက်တပရီနေမှာပြောကြားလိုက်ပါတယ်
။ We do not seek to decouple our economy from China's.
အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နဲ့စီးပွားရေးလမ်းခွဲဖို့လုပ်မှာမဟုတ်ကြောင်းနဲ့တကယ်လို့အမေရိကန်နဲ့တရုတ်တို့ကြားစီးပွားရေးလုံးဝလမ်းခွဲမယ်ဆိုရင်နှစ်နိုင်ငံစလုံးဒုက္ခရောက်နိုင်ုံနဲ့မကပဲတကဘာလုံးတက်ပါတည်ငြိမ်မှုမရှိဘဲဖြစ်သွားမယ်လို့ John Hopkins တက္ကသိုလ်မှပြောတဲ့မိန့်ခွန်းမှပြောခဲ့တာပါတရုတ်စီးပွားရေးကန့်သတ်မှုတွေကိုပံ့ပိုးပေးတာနဲ့အတူအမေရိကန်အကျိုးစီးပွားလုံခြုံရေးကိုတိုးမြှင့်ဆောင်ရွက်ရင်ကဘာတလွှာတည်ငြိမ်မှုရှိစေဖို့အတွက်အမေရိကန်တရုတ်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေလုပ်ပြီးလက်ရှိရင်ဆိုင်နေရတဲ့ကဘာလုံးဆိုင်ရာရည်ရည်ချင်းဖြည့်ရှင်းနဲ့ပြဿနာတွေရင်ဆိုင်ဖို့လည်းပန်ကြားလိုက်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်တဲ့ကြားကပဲတရုတ်ကရုရှားနဲ့ဆက်ဆံရေးတိုးမြင့်တယ်လို့အမေရိကန်ဝန်ရင်ပိုင်တဲ့ထဲတရုတ်ထောင်လိုင်းမူပေါင်းတွေ့ခဲ့တဲ့နောက်ပိုင်းအမေရိကန်တရုတ်နှစ်နိုင်ငံဆက်ဆံရေးဟာတင်းမာလာခဲ့တာလည်းဖြစ်ပါတယ်။